ာနည်းပညာတွေကလေလူတွေကိုအဆင်ပြေအောင်ဘယ်လောက်များလှုပ်လာလဲဆိုတော့အဲ့ရနိုးရတာမှလလန်းဆန်းဆန်းဖြစ်နေအောင်တဲ့လှုပ်ပေးတဲ့ဆက်တွေ app တွေအများကြီးရှိနေပြီ
ဟာအဲ့လိုမျိုးတွေကကျွန်တော်တို့လိုမျိုးအချိန်မဟုတ်အခါမဟုတ်ထနေတဲ့သူတွေအတွက်အသုံးဝင်တာပေါ့ဗျတနေ့တနေ့ကိုလှုပ်သွားဖို့အတွက်အလန်းမီတန်ကြားရတာနဲ့ကိုလူကမလန်းကျင်တော့ဘူး
ဟုတ်ပါကိုသားညုံရတနေ့တနေ့ညနေနာရီတော်လောက်ကြီးထထနေရတာနေ့စဉ်ရက်ဆက်လွယ်တော့မလွယ်ဘူးအဲ့ဒါကြောင့်မို့ရတဲ့အိတ်ချိန်လေးမှနှစ်နှစ်ချက်ချက်အိတ်ပြောင်လို့အထောက်အကူဖြစ်မဲ့နည်းတွေလိုက်ရှာနေတာကိုသားညုံရသိပ္ပံပညာရှင်တွေရဲ့လေးလာတွေးရှိချက်အရဆိုရင်လူတွေရတဲ့အိတ်နေတဲ့အချိန်မှာအချိန်နည်း၃မျိုးတလဲစီဖြစ်နေတာတဲ့ဒီ Harvard တက္ကသိုလ်ကသိပ္ပံပညာရှင်တွေအပါအဝင်ပညာရှင်တွေပြောတာတော့အိတ်နေတဲ့လူတိုင်းဟာဒီ light sleep အိမ်မောကြတဲ့အချိန် deep sleep နှစ်နှစ်ချက်ချက်အိတ်ပြောတဲ့အချိန်နဲ့နိုးတဝဲအိပ်ပျော်နေချိန်အင်္ဂလိပ်လိုတော့ rapid eye movement အတူကောက် REM ဖြစ်နေတဲ့အချိန်ဆိုပြီးတော့အချိန်နေ၃မျိုးတလဲစီဖြစ်နေတာတဲ့အစင်လိုက်တော့မဟုတ်ဘူ
းတတိယဒီ REM အချိန်နေမျိုးအိပ်မပျော်တဝဲပျော်တဝဲဖြစ်နေချိန်မှာလူတွေအိမ်မက်မက်ကြတာလေအဲ့အချိန်ကမျိုးဆိုလို့ရှိရင်အိပ်ပျော်နေတဲ့သူရဲ့မျက်လုံးကိုကြည့်ရင်လည်းလှုပ်နေတာကိုတွေ့ရလိမ့်မယ်မဆင်းမမောရဲ့
လူတိုင်းအိပ်ကြတဲ့အချိန်တွင်းမှာအိပ်တဲ့အချိန်နေ၃မျိုးတလဲစီဖြစ်လေရှိတာကိုအခြေခံပြီးတော့မှနည်းပညာအကူအညီနဲ့ဒီအရေးဝဝအိမ်နိုင်ကြအောင်နောက်နိုးတဲ့အခါမှာလည်းအေးမဝလို့ခေါင်းမကြည်လင်တာမျိုးမဖြစ်အောင်လို့တီထွင်နေကြတာပဲကိုသားညုံဦးရဲ့ထွင်နာမကိုဒီအိပ်ပျော်သွားအောင်ထွင်ထားကြတာရှိတယ်။တခါနှစ်နှစ်ချိုက်ချိုက်အိပ်ပျော်နိုင်အောင်လည်းရှိတယ်။အိမ်မက်မက်တယ်ဆိုရင်တော့မှအိမ်မက်ဆိုတဲ့အသည့်ဖြစ်အောင်လို့ထွင်ထားတာဆုံးပဲ
။ဆောဆောကပြောတဲ့အချိန်ဤ၃မျိုးမှာနှစ်နှစ်ချိုက်ချိုက်လည်းမဟုတ်နိုးတော့လည်းမဟုတ်တဲ့ light sleep အိမ်မောကြနေတဲ့အချိန်ဤမျိုးကနေပြီးတော့နိုးလာမယ်ဆိုလို့ရှိရင်လလဆဆနဲ့အကောင်းဆုံးလို့လိလချက်မှာတွေ့ရှိထားတော့အဲ့လိုမျိုးအခြေအနေမျိုးမှာလူတွေနိုးလာစေမဲ့နှိုးဆက်မျိုးတွေ application မျိုးတွေကတော့ကျွန်တော်တို့လိုမျိုးလူမျိုးတွေအတွက်အလိုဆုံးဖြစ်မယ်ထင်တယ်ဗျ
။နည်းပညာဆောင်ပါရှင်တွေကလည်းဒီအရေးဝဝအိမ်နိုင်အောင်အသုံးဝင်တဲ့ဆက်တွေ app တွေတွေကဘယ်ဟာကဘယ်လိုအသုံးတက်မယ်ဆိုပြီးတော့သုံးသပ်ပြကြတာတွေရှိတော့အဲ့ဒီထက်အသုံးဝင်နိုင်တာတွေတချို့တော့တွေ့ရခြင်းဥပမာဒီ Hello Company ကလုပ်တဲ့ Sense ဆိုတဲ့နှိုးဆက်ဆိုတော့အဲ့ရဘေးမှာထားရမယ့်ဒီ tennis ball လုံးအရွယ်နှိုးဆက်အလုံးလေးပါ။သူနဲ့အတူကိုအိတ်တဲ့ခေါင်းအုံးမှာတတ်ထားရမယ့်အဝိုင်းပြားတဲသေးလေးတစ်ခုလည်းပါသေးတယ်။အဲ့ဆက်လေးတွေကဒီအိပ်ပျော်သွားအောင်နောက်စိတ်ကြည်ကြည်လင်လင်နဲ့နိုးလာအောင်လို့လုပ်ပေးနိုင်တယ်လို့ဆိုရယ်ဘယ်လိုလုပ်လဲဆိုရင်တော့လူတွေကအိပ်တဲ့အခါမှာဒီဆော့ဆော့ကပြောသလိုမျိုးအခြေအနေ၃မျိုးတွေကတစ်မျိုးမျိုးကိုပြောင်းသွားလိုက်မှခန္ဓာကိုယ်အနေထားရွေ့သွားတယ်လို့သိပ္ပံပညာရှင်တွေကပြောထားတာရှိတော့အဲ့ဒါကိုအခြေခံပြီးတော့သူတို့ကလှုပ်ထားတာရှင့်ဒီကရင်ပေါ်မှာကိုယ်အနေထားပြောင်းသွားတိုင်းကိုသူကမှတ်ထားပြီးတော့မှကိုထခြင်းတဲ့အချိန်တဝိုက်ကအိမ်မောကျနေတဲ့အခြေအနေမျိုးမှာနိုးဖို့အတွက်နှိုးဆက်တံကိုမြည်အောင်လှုပ်ထားတာပဲကိုသားညုံရဲ့အဲ့တော့နှိုးဆက်ပေးတဲ့ကကိုကဒီ2နာရီနဲ့2နာရီခွဲကြားထားခြင်းနဲ့ဆိုတာမျိုးရွေးချယ်ထားပြီးတော့အဲ့ဒီအချိန်ကြားရဲရနေပြီးတော့ကို့အတွက်အကောင်းဆုံးဖြစ်မဲ့အချိန်မှာ तू ကနှိုးပေးပါတယ်။ဆက်သေးကရွေးလို့ရတဲ့နှိုးဆက်တံတွေကလည်းဒီတတရရအတံမျိုးတွေဖြစ်အောင်လှုပ်ထားပေးတယ်။ကို့အိတ်တဲ့အခြေအနေကိုလည်းတောက်လျှောက်ဆက်ကသုံးတက်နေပြီးတော့သူနဲ့တွဲပြီးသုံးရတဲ့ app မှာအခြေအနေတွေကိုလည်းပြပေးသေးတယ်။အဲ့ဒီ sense ဆိုတဲ့နှိုးဆက်ကိုဝယ်ခြင်းနဲ့ဆိုရင်တော့ဈေးကအမေရိကန်ဒေါ်လာ130ဖြစ်ပါတယ်
။ဟာဒေါ်လာ130ကုန်စရာမလိုဘူးဗျ။အဲ့ဒီနှိုးဆက်မျိုးနဲ့ခက်ဆက်ဆင်အခု application တွေလည်းရှိပါတယ်ဗျ။ဥပမာ Sleep Circle Alarm Clock ဆိုတဲ့ app ကို iPhone ထဲမှာထည့်ထားရဆိုလို့ရှိရင် iPhone ထဲကလှုပ်ရှားမှုတိုင်းတာတဲ့ monitor ကမဆင်းမြတ်မွန်ခုနပြောတဲ့နှိုးဆက်လိုပဲကိုယ်ခန္ဓာလှုပ်ရှားမှုတွေကိုညအိတ်ချိန်မှာတိုင်းနေပြီးတော့ကိုယ့်အတွက်အသင့်တော်ဆုံးအချိန်မှာနှိုးပေးနိုင်တဲ့နှိုးဆက် app တွေ iTunes Store မှာအတော်ရည်ပန်းစားတဲ့ app တစ်ခုပေါ့။ဒီ app ကိုတုံးကြတဲ့သူတွေကသဘောကျလို့ 5 star ဆောင်မှပေးထားကြတယ်ဗျ။အ
ဲ့ no set app မျိုးတွေနဲ့ပတ်သက်လို့ကျွမ်းကျင်သူတချို့ထောက်ပြတာကိုလည်းတစ်ဆက်တည်းပြောပြခြင်းပါတယ်။ကိုယ်အိပ်နေတဲ့အချိန်မှာအိပ်ပျော်တဲ့အချိန်ကြီးပြောင်းသွားတိုင်းမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြောင်းသွားတယ်ဆိုပေမဲ့လို့ခန္ဓာကိုယ်လှုပ်လိုက်တိုင်းမှာအိပ်ပျော်နေတဲ့အချိန်ကြီးပြောင်းသွားတာမဟုတ်ဘူးဆိုတာကိုထောက်ပြကြပါတယ်။နောက်တစ်ချက်ကဒီလူရီယာတယောက်နဲ့တယောက်အိပ်ကြတဲ့ပုံကမတူတော့ဘလို့ကိုယ်အနေထားလှုပ်တာကအိမ်မောကျနေတာလားနှစ်နှစ်ချက်ချက်အိပ်နေတာလားအိမ်မက်မက်နေတာလားဆိုတဲ့အခြေအနေတွေကိုတိုင်းတာတွက်ချက်နိုင်ဖို့ဖြစ်နိုင်ပါမလားဆိုတာကိုလည်းထောက်ပြကြတာတွေရှိပါတယ်
။အိပ်ပျော်တယ်မပျော်ဘူးဆိုတဲ့နေရာမှာမိရဲ့လင်းအောင်ကလည်းအတော်ရေးကြည့်တာလေဗျာမဆင်မြန်ဝင်။အထူးသဖြင့်အပြာရောင်နဲ့လေးလာတွေ့ရှိချက်တွေရဆိုရင်တော့အိပ်ချိန်တန်ပြီးအိပ်ရမယ်ဆိုတဲ့အသိကိုဖြစ်စေတဲ့ melatonin hormone တွေမထွက်အောင်လို့အပြာရောင်မိအလင်းကတားပီးထားတယ်ဆိုပဲဗျာ။ညဘက်မှောင်တဲ့အချိန်မှာခန္ဓာကိုယ်မှာရှိတဲ့ဒီ melatonin hormone တွေပိုထုတ်တာမို့လို့လူတွေအိပ်ချိန်စိတ်ကိုဖြစ်စေတာပါ။အဲကြောင့်မလို့ညဘက်အိတ်ခံနီးကွန်ပျူတာတို့စမတ်ဖုန်းတို့ကိုသုံးနေရဆိုရင် screen ကအလေးအောင်နေကြောင်းချက်ချင်းအိပ်ပျော်အောင်အိပ်ဖို့ကခက်ပါတယ်
။အိပ်ပျော်အောင်အိပ်ဖို့ခက်တဲ့သူတွေအတွက်ကို glow to sleep ဆိုတဲ့မျိုးလုံးပေါ်မှာအုပ်ပြီးတော့တက်လိုက်ရတဲ့ဆက်ရှိသေးတယ်ကိုသားညုံရဲ့။အဲ့ဒီဆက်ကတော့မိအပြာရောင်ကိုသုံးပြီးတော့မှဒီအိတ်ချင်စိတ်ဖြစ်အောင်အုံနောက်ကိုလေ့ကျင့်ပေးတဲ့ဆက်ပါ။ Sound Oasis ဆိုတဲ့ company ကထွင်ထားတာပဲ။တရားမှတ်ပြီးစိတ်ငြိမ်သွားအောင်လုပ်တဲ့နည်းကိုအခြေခံထားတဲ့ဆက်ရှိ အိတ်ချင်တဲ့အချိန်မှာအဲ့ဒီဆက်ကိုတက်လိုက်ပြီးတော့မှဒီညက်စီစီမှာမြင်ရတဲ့အပြာရောင်မီးအောင်လေးတွေကိုအာယုံဆိုင်ကြည့်နေအသက်ကိုမှတ်မှတ်ရှုနေလိုက်တဖြည်းဖြည်းနဲ့အပြာရောင်မီးလေးတွေကမှိမ့်မှိမ့်သွားပြီးတော့အိပ်ပျော်သွားပါလိမ့်မယ်အပြင်ကအလင်းရောင်တွေမဝင်နိုင်အောင်လဲလှုပ်ထားတော့နှစ်နှစ်ချိုက်ချိုက်အိပ်ပျော်ပါလိမ့်မယ်လို့ဆက်ကိုထွင်တဲ့သူတွေကတော့ပြောတယ်ကိုသားညုံရဲ့
အလင်းရောင်ဆိုလို့သဘောအလင်းရောင်ကြောင့်နိုးလာတာကစိတ်ကိုအလန်းဆန်းဆုံးအကြည်လင်ဆုံးပဲတဲ့အဲဒါကြောင့်မလို့ဘလောက်ပဲမှောင်နေပါစေသဘောအလင်းရောင်မျိုးလင်းလာစေတဲ့နှိုးဆက်တွေလည်းရှိသေးတယ်ဗျPhillips ကထုတ်တဲ့ Wake Up Light ဆိုတဲ့နှိုးဆက်ဆိုလို့ရှိရင်ကိုထချင်တဲ့အချိန်မှာနေအောင်ထိုးသလိုမျိုးအခန်းထဲမှာလင်းလာပါတယ်။အဲ့ဒီလိုမျိုးအလင်းအောင်ကြောင်းနိုးလာတဲ့သူကလည်းမထချင်ထချင်အိရာတွေကထလိုက်ရတဲ့စိတ်မျိုးအေးမောဝလိုက်တာဆိုတဲ့စိတ်မျိုးနှဲသွားတယ်တဲ့မဆုမြတ်မောင်ရဲ့
နှစ်နှစ်ချိုက်ချိုက်အေးဝဝအိပ်ပျော်အောင်အထောက်အကူဖြစ်တယ်လို့ online ဆောင်းပါးရှင်တွေအပြောများတဲ့ app တစ်ခုလည်းရှိသေးတယ်ရှင်။ Omvana တဲ့စာလုံးပေါင်းက OMVANA ပါအဲ့ Omvana app ကကြတော့ဒီစိတ်တည်တည်ငြိမ်ငြိမ်ဖြစ်ပြီးတော့မှအိပ်ပျော်သွားစေနိုင်တဲ့တီးလုံးသံတို့တရားသံတို့အမျိုးစုံပါတဲ့ app ပါတရားမှတ်ရှင်နဲ့ဆိုလို့ရှိရင်လည်းဒီအစံထွက်တရားပြပေးတာမျိုးတွေလည်းပါပါတယ်စိတ်အေးချမ်းမှုရဖို့တော်တော်လေးအထောက်အကူဖြစ်တဲ့ mobile app တစ်ခုလို့ IT သတင်းတွေမှာတော့သုံးသပ်ကြပါတယ်ဒီလူတွေအတွက်အလိုဆုံးအိပ်ဆက်ခြင်းကိုအထောက်အကူဖြစ်စေတဲ့အခုလိုမျိုးဤပညာတွေမျိုးစုံရှိနေတဲ့တစ်ချိန်တည်းမှာပဲအဲ့ဤပညာတွေအားလုံးကိုကြည့်လို့ရှိရင်လူခန္ဓာကိုယ်နဲ့ပတ်ဝန်းကျင်ရဲ့သဘာဝတရားတွေအပေါ်မှာအနည်းနဲ့အများအခြေခံထားကြရဲဆိုတာကိုတွေ့ရမှာဖြစ်ပါရဲ့ရှင်